တော်ရရှင်နေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနေနဲ့ RFI တော်ရရှင်နေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်တံတွေတင်ပြရမယ့်အလှရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့မလှိုင်မြို့နာကကြေးရွာရှစ်ရွာမှာလျှက်စမီရဖို့ငွေပေးထားပြီမယ်ရွာအများစုမီးမရသေးတဲ့အကြောင်းဒေသခံတယောက်ပြောပြတာကိုအရင်ဆုံးနားဆင်ရမှာပါခင်ဗျာ
မလှိုင်နောက်မှာကြေးရွာတွေမှာလျှက်စမီရရှိရေးတွေကိစ္စမှာရှစ်ရွာရှိတာမှာ6ရွာမီးမလင်းသေးပဲနဲ့2ရွာတည်းကိုလက်ရှိအင်ဂျင်နီယာနေနှရွာပတ်စံကြီးတော့နှရွာပဲလင်းဆိုပတ်ပြီးတော့လင်းပေးထားတာမျိုးတွေရှိတယ်။အဲ့ဒီခုနက6အုပ်စုမှာမီးမလင်းသေးဘူးဒါပေမဲ့လို့အဲ့ဒီ6အုပ်စုမှာလည်းပတ်စံပေးထားတဲ့လူတွေကရှိတယ်။သူတို့ရဲ့တက်မှတ်ချက်က80ရာခိုင်နှုန်းရှိမှမီးလင်းပေးမယ်ဆိုတော့80ရာခိုင်နှုန်းမရှိဘဲနဲ့အိန္ဒိယရှိလို့ရှိရင်50ပတ်စံကြီးတာတို့60ကြီးတာတို့ဒါမျိုးတွေကအကြတော့နစ်နာနေတာပေါ့။ဒါကမီးလင်းရေးကော်မတီဆိုတဲ့ပုဂ္ဂိုလ်တွေကဒီဟာတွေကိုခြံခဲ့တာအများကြီးပဲ။အဲ့မှာမီးလင်းရေးကော်မတီကတကုံတယောက်ကပဲလူတန်းထားတလူလူစိုက်ထုတ်ပေးထားတလူလူနဲ့စရင်မှာကြတော့ဘာတွေပြလဲဆိုတော့ဒိန်းတရားကြီးတယ်အဲ့ဒီတရားပေါ်က300တိုးတွေနဲ့ရွာကန်တွေကနေပြီးတော့မညမတကိုအတိုးတွေပေးနေရတာရှိတယ်ပေါ့တ
ော်ရရှင်များခင်ဗျာတနင်္သာရီတိုင်းတရချောင်းမြို့နယ်ဝဲရစ်ကြီးရွာနဲ့မင်းတက်ကြီးရွာအုပ်စုမှာလျှက်စမီတာတယူနှစ်ကို900ကျပ်နှုန်းနဲ့အသုံးပြုနေရပါပေမဲ့တလားကို10ယူနှစ်မပြည့်လဲ9000အနည်းဆုံးယူနေတဲ့အကြောင်းတနင်္သာရီတိုင်းဒေသကြီးအစိုးရတည်အောင် RFA ကနေတဆင့်ဝဲရရသားတယောက်အနေနဲ့တောင်းဆိုခြင်းပါတယ်ဆိုရဲစတဲ့ဆောင်အပြင်မော်လမြိုင်အထရန်လမ်းဖောက်တဲ့အခါမှာလယ်တွေမလွတ်လွတ်ဆိုပြီးသိမ်းခံထားတဲ့လယ်တွေရှိပေမဲ့ပိုတဲ့မြေတွေကိုမြို့နယ်ကအငှားထားပြီးသီးနှံစိုက်စားနေတဲ့အကြောင်းအဲ့ဒီမြေတွေကိုနေပြည်တော်ကပြန်ပေးပြီလို့သတင်းကြားပေမဲ့လည်းပြန်မရတဲ့အကြောင်းကျွန်တော်တို့မှနေစရာအခက်အခဲဖြစ်နေတဲ့အကြောင်း RFA ကိုရေးသားပေးပို့လာတဲ့စာရည်လည်းရှိပါတယ်ခင်ဗျာဆက်ပြီးတင်ပြမှာကတော့ဝန်ကြီးဟောင်းတယောက်ရဲ့တိုင်းဆိုင်ပြိုးရေးရုံးပိုင်မြေနေရာကိုလုတ်ပိုင်ခွင့်တလွဲသုံးခဲ့တဲ့ဖြစ်ရပ
ါကျမတို့အင်းစိန်မျိုးနဲ့နောက်ကျုံကုန်းအင်းစိန်လက်မကြီးဤပညာတက္ကသိုလ်နဲ့မျက်နှာချင်းဆိုင်တိုင်းဆိုင်ပြိုးရေးရုံးကြီးကိုအရင်ပြည်တော်စုဝင်ကြီးဗိုလ်ချုပ်ဟောင်းတဦးကပြီးခဲ့တဲ့2015ရွေးကောက်ပွဲမှာမဲရှုံးတော့မြေနေရာကောင်းတဲ့ခဝဲချံတစ်လန်းကိုထက်ဝက်ချမ်းပြီးသူ့သားကိုမလိမ့်တပတ်နဲ့ပေါချောင်ကောင်းစေးနဲ့ရောင်းစားခဲ့ပါတယ်သူ့သားကလည်းတခြားတယောက်ကိုကြိုက်စေးနဲ့ပြန်ရောင်းပါတယ်အဲ့ဒီနေရာကိုပြန်ဝင်လိုက်တဲ့သူကဘာမှပြန်မလုပ်ရဲပဲဒီအတိုင်းထိုင်ကြည့်နေပါဗျ။ကျမတို့ရုံးကိုတော့အပြီးဆောက်ပေးထားပါဗျ။ဘုချုပ်ဟောင်းတူဦးကလက်သိပ်ထိုးလှုပ်ထားလို့ကျမတို့ဝန်ထမ်းအလုံးကကြောက်လို့မပြောရဲခဲ့ကြပေမဲ့ဘသူမှတော့လုံးဝမကျေနပ်ကြပါဘူး။အခုပြည်သူကရွေးချယ်ပေးလိုက်တဲ့ NLD အစိုးရလည်းတက်လာပြီဖြစ်လို့သူတို့ရဲ့မတရားမှုကြီးကိုစုံစမ်းဖော်ထုတ်ပေးပါရန်ဆိုင်ပြိုးရေးလက်ရှိဝန်ထမ်းတွေအငိမ့်စားဝန်ထမ်းတွေကရန်ကုန်တိုင်း NLD ပြည်သူ့ကိုယ်စားလှယ်ကြီးများကိုလေးစားစွာဖြင့် RFA ကနေရင်ဖွင့်တင်ပြလိုက်ရပါတယ်ရှင်
။နမောင်မြို့နယ်မယူတော့ရွာကကွယ်လွန်သူဘဏ်အဖွဲ့ဝင်တဦးကျင်းခဲ့တဲ့ငွေကိုမိသားစုကထုတ်လို့မရသေးတဲ့အကြောင်းကိုလည်းတားဖြစ်သူပြောပြတာကဒီလိုပါ
။နမောင်မြို့နယ်မယူတော့ကျေးရွာပါဘဏ်အဖွဲ့ဝင်ကျွန်တော်မိရ။သိပြီပေါ့ဗျာ။ခြေတော်စုဆောင်ငွေတွေတသိန်း2000 12000ကျင်းရတယ်။98000368ကျ85ပြားရှိတယ်ပေါ့ဗျာတည်တဲ့ချို့ပုံကိုဒီလဲအလဲရဖုန်ကျိုးရေးဘဏ်နေထုတ်ပေးတာခင်ဗျာဘန်စာအုပ်ရဲ့စီနီစီကန်းကိုလည်းဖတ်ကြည့်တဲ့အခါကျတော့ဒီဘဏ်ဖွဲ့ဝင်တွေရင်မိမိရဲ့သားသမီးညီသားလောတော့သားသမီးညီသားမရှိရင်အခြားဌာနရှိတဲ့လူပြည်ပိုင်ခွင့်ရှိတယ်ဆိုတဲ့အချက်လည်းပါတယ်ဗျာကျွန်တော်တို့ဘဏ်ချိတာစုဆောင်ငွေတွေကိုထုတ်မပေးလို့ထုတ်ပေးမလားထုတ်ပေးမလားလို့စောင့်နေတာလဲနှစ်က3နှစ်လောက်ရှိနေပြီ
နောက်ထပ်ပေးစာတစ်စောင်ကတော့တရုတ်ပြည်လုံးမုံတွေကျမ်းမာရင်နဲ့မညီညွတ်လို့ရောင်းဝယ်မပေးဘူးဆိုရင်တိတိကျကျလက်မစားပဲထိန်းချုပ်ဖို့လိုတယ်လို့သောရရှင်တူကစာတစောင်ပေးပို့လိုက်ပါတယ်
။ကျမဟာကြောင်စင်းကြောင်တဲ့အချိန်လေးကိုအားကိုးအားထားပြုပြီးအယောင်းလိုင်းစင်လို့ကျမ်းမာရေးလိုင်းစင်လို့အခွန်ဆောင်ရောင်းချနေရတဲ့မုံဆိုင်အယုတ်ဆိုင်လေးနဲ့လာစဉ်အကျွေးယူရောင်းတဲ့ထီဆိုင်လေးရှိပါတယ်။ကျမဆိုင်မှာတရုတ်မုံနဲ့တရုတ်ကလေးကစားစရာကအများဆုံးဖြစ်တယ်လို့ကျမရင်းနဲ့ညီညွတ်သလားဆိုရင်မညီညွတ်ပါဘူးလို့ပဲပြောရမှာပါ။ဒါပေမဲ့ကျမအနေနဲ့တင်ပြနိုင်တဲ့အခွင့်အရေးလေးတော့ပေးပါကျမတို့မြန်မာနိုင်ငံမှာတရုတ်လူမျိုးတရုတ်ပစ္စည်းတရုတ်အစားအစာတရုတ်စီးပွားရေးနဲ့ကင်းတာမရှိပါဘူးအစိုးရကိုယ်တိုင်တော့မကင်းနိုင်ပါဘူးအရင်စစ်အစိုးရနဝတ္တနာအဖာချန့်ဖို့ခက်ကဆိုတရုတ်တွေကိုကျေးဇူးရှင်ကြီးပါလို့တောင်တင်စားအားကိုးအားထားပြုခဲ့ကြပါတယ်ကျမတို့တိုင်းပြည်မှာဗာမားအစ်စ်မိမိနဲ့စားသုံးသူလိုအပ်ချက်နဲ့အညီအရေးအတွက်အရေးအသွေးမိထုတ်လုပ်နိုင်လို့လေအခုဆိုရင်မြန်မာမုံနဲ့ကွန်ပျူတာတွေတောင်ခင်နဲ့အညီတရုတ်ဓာတ်စေဝါတွေတုံးဆွဲထုတ်လုပ်နေရပါတယ်။ဓာတ်တွေကိုထိန်းချုပ်မယ်ဆိုရင်တော့တရားဥပဒေစိုးမိုးဖို့လိုပါတယ်။လက်မစားဖို့လိုပါတယ်။ဒီလိုကျန်းမာရေးနဲ့မညီညွတ်တဲ့အစားအစာတွေလူသုံးကုန်ပစ္စည်းတွေစေဝါတွေမဆိုထားနိုင်အောင်နှစ်စဉ်ထောင်တောင်းမကတရားမဝင်ဝင်ရောက်လာသူတွေရောတရားဝင်ဝင်ရောက်လာသူတွေရောမကြမီနှစ်အနည်းငယ်မှာမှတ်ပုံနေနေရမြန်မာနိုင်ငံသားတွေဖြစ်ကုန်ကြတာကိုလည်းထိန်းချုပ်နိုင်ကြရဲ့လား။ပြည်သူကိုယ်စားလှယ်ကြီးများအားလေးစားစွာဖြင့် RFA ကနေတင်ပြလိုက်ရပါတယ်ရှင်
။ဆက်ပြီးတင်ပြမယ့်စာကတော့အေယာရီမြေဆုံရေကာတာစီမံကိန်းကိုအပြီးတိုင်ရပ်ပေးဖို့သောရရှင်တူပေးပို့လိုက်တဲ့စာဖြစ်ပါတယ်
။အေယာရီမြေဆုံကိစ္စကိုတရုတ်အလို့ကျဆက်လုပ်မယ်ဆိုရင်မြန်မာနိုင်ငံဟာတရုတ်ကျေးကျွန်ဖြစ်သွားနိုင်ပါတယ်။နှစ်နိုင်ငံဆက်ဆံရေးကြောင့်အလိုလိုက်စရာမလိုပါဘူး။သူတို့ဘက်ကစီးပွားကုန်သွယ်ရေးမှာအသာစီးရနေတဲ့အတွက်ဆက်ဆံရေးထိခိုက်ရင်သူတို့ပဲနစ်နာမှာပါ။ဒါကြောင့်စစ်အစိုးရမဟုတ်တဲ့ပြည်သူအစိုးရအနေနဲ့ပွင်လင်းမြင်သာမှုမရှိတဲ့စာချုပ်ကိုလိုက်နာစရာမလိုပါဘူး။ပြည်သူတွေရဲ့ချစ်ခင်မှုကိုရထားတဲ့ NRI အစိုးရအနေနဲ့ပြည်သူထောက်ခံမှုဆက်ရအောင်အေယာဝတီမြေဆုံစီမံကိန်းကိုအပြီးအပိုင်ရပ်ဆိုင်းပါလို့ပြည်သူတရားအနေနဲ့တိုက်တွန်းပြရစီခင်ဗျာ
။နောက်စာတစ်စောင်ကတော့ရန်ကုန်တိုင်းကစာတင်ကျောင်းတွေတဝက်ရောင်းနေတဲ့ဆေးလိပ်ဆိုင်တွေကြက်မှတ်ပေးဖို့နဲ့မွေးရည်ဆေးဝါးနှိမ်နှင်းပေးဖို့တောင်းဆိုလိုက်တဲ့စာဖြစ်ပါတယ်။
ရန်ကုန်တိုင်းအစစ်မြင့်အထက်တန်းကျောင်းလေးကျောင်းရဲ့ဆယ်တန်းဤခန့်မှာကျောင်းသားတယောက်ဟာအင်တာထဲမှာတွားပြီးတော့ကော်ရှူနေတာကိုကျောင်းဆရာမကြီးတက်ဆင်ထားတဲ့ CCTV လုံခြုံရေးကင်မရာကတွေ့မြင်ပြီးတော့အဲ့ဒီကျောင်းသားကိုကျောင်းထုတ်ပြစ်လိုက်ပါတယ်။ဒီလိုကျောင်းနေတဲ့အရွယ်လူငယ်တွေအများကြီးရှိနိုင်တယ်လို့မူရစေဝါးတွေတောင်းသုံးဆွနေကြပါတယ်။ဒါကြောင့်မလို့မူရစေမြအားထိရောက်စွာနှိမ်နှင်းပေးပါရန်ကျောက်ပံဝန်းကျင်မှာရှိတဲ့ဆက်လက်ဆိုင်တွေကိုတိတိကျကျဖယ်ရှားပေးပါရန်ကော်ရှူဥပဒေပြဋ္ဌာန်းတဲ့မှာကြောင်းရန်ကုန်တိုင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ကြီးများအားလေးစားစွာတောင်းဆိုလိုက်ရပါတယ်
။ဆက်ပြီးကြားရမယ့်စာကလည်းရန်ကုန်တိုင်းသမိုင်းလန်းစုံနာတဝိုက်မှာပြည်ထစာရုံနဲ့ဖဲဝိုင်းနေရှိနေတဲ့အကြောင်းရေးသားပေးပို့လိုက်တဲ့စာဖြစ်ပါတယ်
။သမိုင်းလန်းစုံမှာမြန်မာခိုးကူကိုယ်တွေနိုင်ငံသားဝေတွေကိုပေါ်တင်ရောက်ချနေပါတယ်။သမိုင်းလန်းစုံမှာပြည်ထစာတွေကလည်းပေါ်တင်မဲ့ရှိနေပါတယ်။တခါတလေပြည်ထစာတွေဟာတောက်ထောက်ရက်ထားတဲ့ဆိုင်ကြီးတွေရဲ့ဘေးမှာထိုင်ပြီးတော့မှန်ထုတ်နှကန်းနီထုတ်မိတ်ကပ်ထုတ်ပြီးတော့အလှပညာတို့တချို့ကလည်းအဝတ်အစားတွေပါလဲကြပါတယ်။ကြည်ကြည်ဖဲဝိုင်းနေလည်းရှိပါတယ်။တမိုင်းလန်းစုံဟာမယန်းလကုံရဲစခန်းနဲ့ဘရင်အောင်ရဲစခန်းတို့ရဲ့ရဲများအားလည်းနေညမပြအရွက်ဝင်းနဲ့တမျိုး၊ယူနီဖောင်းနဲ့တမျိုး၊ဆိုင်ငယ်နဲ့တခါကားတွေနဲ့ကင်းလှည့်ပြီးအဆက်မပြတာဝန်ချတဲ့နေရာဖြစ်ပါရဲ့နဲ့အဲ့ဒီလိုပေါ်တင်ရောင်းချလှုပ်ရှားနေတာတွေဘေးဒီမင်းရင်ပတ်စံကုန်နေပါလိမ့်မယ်။ဒါတွေကိုရဲတွေကအမှန်တကယ်မသိတာလား။သိရနဲ့မသိချင်အောင်စောင့်နေတာလားဆိုတာကိုတော့ပြည်သူကြားကပြည်သူကိုယ်စားလှယ်ကြီးတွေစဉ်းစားပြီးတရားဥပဒေစိုးမိုးရေးကိုအတွက်ရင်လေးရပါကြောင်းပြည်သူများက RFA ကနေတဆင့်လေးစားစွာတင်ပြအပ်ပါတယ်ရှင
်။ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပါရစေ။အခုလိုသောရရှင်တွေတည်ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။သောရရှင်တွေပေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။